နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့လူ့အခွင့်အရေးစံချီရေးအဖွဲ့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှုကိုဟောင်ကောင်ကပြည်ဝင်ခွင့်မပေးခဲ့ကြောင်း HRW ကတင်းင်းတွင်နေမှာပြောပါတယ်။အဖွဲ့ရဲ့ World Report 2020အစဉ်ကျန်းစာထုတ်ပြန်မှုအတွက်ဟောင်ကောင်ကိုတွားရောက်တဲ့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှုကနေ Ruth ဟောင်ကောင်နိုင်ငံတကာလူစိတ်ကိုတင်းင်းတွင်နေကဆက်ရောက်လာချိန်မှာပြည်ဝင်ခွင့်ညှင်းပယ်ခံရတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဖြစ်တဲ့သူကိုဘာကြောင့်ပြည်ဝင်ခွင့်မပေးတယ်လဲဆိုတာကိုတော့လူမှုကြီးကြပ်ရေးတာဝန်ရှိသူတွေကမပြောတဲ့အကြောင်းလဲ HRW ကပြောဆိုထားပါတယ်။လူ့အခွင့်အရေးကိုထိန်းသိမ်းရေးနိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုအပေါ်တရုတ်အစိုးရဘက်ကပိုပြီးအားဖြင့်တိုက်ခိုက်နေတာပေါ်လွင်စေဖို့မျှော်လင့်တဲ့အကြောင်းသူကိုပြည်ဝင်ခွင့်မပေးတာဟာဆိုရင်ဒီပြဿနာကိုထင်ထင်ရှားရှားဖော်ပြလိုက်တာဖြစ်တယ်လို့လဲပြည်ဝင်ခွင့်ညှင်းပယ်ခံခဲ့ရတဲ့ Ruth ကပြောဆိုပါတယ် HRW ကဇန်နဝါရီလ15ရက်နေ့မှာအစဉ်ခံစာထုတ်ပြန်ဖို့စီစဉ်ထားတာပါဆောင်ရွက်နာ650နှစ်မျက်နှာပါအစဉ်ခံစာမှာရေးထားတဲ့ Ruth ရဲ့အမှားစာမှာတော့လူ့ခွင့်ရေးထင်းထင်းဆောင်ရွက်ရေးကမ္ဘာလုံးဆိုင်ရာစနစ်အပေါ်တရုတ်အစိုးရဘက်ကပြင်းပြထန်ထန်ထုတ်ထည့်တိုက်ခိုက်နေတယ်ဆိုသတိပေးထားတာပါအခုတော့ဒီအချင်းခါစားကိုဇန်နဝါရီလ14ရက်နေ့မှာအမေရိကန်ပြည်ထောင်စုနယူးယောက်မှာထုတ်ပြန်မယ်လို့လည်းအဖွဲ့ကပြောဆိုထားပါတယ်